စစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာနှစ်ဖက်ပစ်ခတ်မှုတွေနေ့စဉ်ဆိုသလိုရှိနေတဲ့ကရင်နီဒေသမှာပြီးခဲ့တဲ့ဩဂုတ်လတလထဲမှာတိုက်ပွဲပေါင်း50ဖြစ်ပွားခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုသတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်130ဦးသေဆုံးခဲ့ပြီးတော့40ကျော်လောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့စစ်သုံးဘက်3ဦးကိုဖမ်းဆီးနိုင်ခဲ့ပြီးလက်နက်ငယ်15လက်လက်နက်ကြီး1လက်အပါအဝင်ဆက်ဆက်ခဲယမ်းအများအပြားကိုသိမ်းဆည်းရမိတဲ့အကြောင်းလဲထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်။စစ်ကောင်စီတပ်ဖက်ကထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တီးခြားအတိမပြုနိုင်သလိုကယင်နီဒေတာကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့လည်းလက်ခံဖြေဆိုတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကနေစပြီးတော့ဒီမော့ဆိုဖရူဆိုပြည်ထောင်စုလမ်းမကြီးတစ်လျှောက်နယ်မြေတွေထိန်းချုပ်နိုင်ရေးအတွက်ပြည်ထောင်စုလမ်းမကြီးဘေးတစ်ဖက်တစ်ချက်မှာရှိတဲ့ကျေးရွာတွေကိုအပြင်းအထန်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်လာနေတဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်စစ်ကောင်စီတပ်တွေရဲ့တပ်မ55လက်အောက်ခံတပ်ရင်းကစစ်ကြောင်း3ကြောင်းခွဲပြီးတော့ဒမော့ဆိုမြို့နယ်ဖရူဆိုမြို့နယ်အစငွေတောင်ရွာတစ်ကျေးရွာကနေကဒလားကျေးရွာထီတော်ကူးကျေးရွာဒေါညိခူကျေးရွာတွေအထိထိုးစစ်ဆင်တက်ဆွဲလာနေပါတယ်။ဒါကြောင့်ကရင်နီတော်လှန်ရေးပူးပေါင်းတပ်တွေနဲ့နေစဉ်နဲ့အမျှထိတွေ့တိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့ဩဂုတ်လတိုက်ပွဲတွေထဲမှာတော့စစ်ကောင်စီက4ကြောင်းကနေ45ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နောက်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားပြည်သူ2ဦးသေဆုံးပြီးတော့ကလေးငယ်3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းပြောထားပါတယ်။ဒါအပြင်လူနေအိမ်အလုံး20ခရိယံဖျားကြောင်းတစ်ကြောင်စာတင်ကြောင်း2ကြောင်ထိခိုက်ပျက်စီးခဲ့တာရှိသလိုလူနေအိမ်18လုံးကတော့စစ်ကောင်စီတပ်တွေဘက်ကမီးရှို့ဖျက်ဆီးခဲ့တာခံခဲ့ရကြောင်းဖော်ပြပါရှိပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကအရာရှိတချို့အပါအဝင်ထိခိုက်ကြဆုံးမှုများတာကြောင့်စစ်ကောင်စီဘက်ကလေကြောင်းအင်အားကိုအဓိကအသုံးပြုပြီးတော့တိုက်ခိုက်လာတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
စစ်ကောင်စီကတော့ဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတာဝန်ပစ်ခတ်မှုတွေကိုအဓိကအပြုပြီးတော့ဒီစစ်စင်ရေးတွေကိုပြုလုပ်နေတာဖြစ်တယ်ပေါ့နော်ဒီမြေပြင်တပ်တွေကတော့ဒါတော်လိုင်းတပ်ဖွဲ့တွေရဲ့ခုခံတိုက်ခိုက်မှုကြောင့်ပေါ့နော်ဒါတိုက်ခိုက်ကြဆုံတာတွေများတယ်ဒါပေမဲ့သူတို့ကတော့ခဏခါဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေကိုအဓိကအပြုပြီးတော့ဒါစစ်ကြောင်းထိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
ဖရူဇိုစစ်ဆောင်ကူညီရေးဆောင်ရွက်နေသူတဦးကတော့ဩဂုတ်လဇန်မိုင်ကနေစလို့ရက်တိုင်းနီးပါးတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ရေရှည်တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပြပါတယ်
တပ်ဖွဲ့ရဲ့တပ်ဖြစ်နေတဲ့သဆောင်းလမ်းနဲ့ဆက်နေတာလည်းဖြစ်နေတ
ယ်ဒီလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်ပြည်သူဒုက္ခသည်တွေဟာတစ်နေ့တခြားပိုးပြီးတော့မှများလာသလိုသူတို့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းလဲဒေသခံကူညီဆောင်ရွက်ပေးနေသူကပြောပြပါတယ်
ခုကစစ်ဆောင်ရမ်းများလာတော့ဒီဆက်မှာကမိုးရမ်းများတဲ့ဒေသဖြစ်လို့ဆံလို့ဒီထိုင်ရရန်ဖြစ်ခဲ့ဘူးမိုးကလိုလမ်းရှိဒီဆက်မှာလည်းဆေးဝါးလိုလမ်းမျိုးရှိတယ်ဆက်မှာဒီတက်ကွေတာဖြစ်ရောဒီတော့တဲမှာတက်အနေရရများတဲ့ဖြစ်တာလည်းဖြစ်နေတယ
်ကရင်နီဒေသမှာတော့စစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းမှာပြည်내အနှံ့နေရာဒေသတော်တော်များများမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လေဆောင်ကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခသည်ပြည်သူကတောင်းနဲ့ချီပြီးတော့ရှိနေပါတယ်ဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ပြည်내တွင်မှာလည်းလူမှုစီးပွားစနစ်တွေပျက်စီးခဲ့ရပြီးတော့အရက်သားပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေကတိတိတသာပြောင်းလဲသွားခဲ့တယ်လို့ဒေသခံလူခွေအဖွဲ့တွေကလည်းပြောဆိုထားကြပါတယ်ရှင်